မင်္ဂလာပါရှင်အင်တာနက်ချာနယ်ရဲ့ပြည်တွင်းပြပနီးပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ 6G Internet စီမံကိန်းကို Samsung ဖော်ဆောင်နေတယ်ဆိုတဲ့သတင်း Equest in Test Awards 2020အတွက်ပြိုင်ပွဲဝင်များဖိတ်ခေါ်ဆိုတဲ့သတင်း Grammar ကိုစတင်မိတ်ဆက်တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ 6G Internet စီမံကိန်းကို Samsung ဖော်ဆောင်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်အခုအခါမှာကမ္ဘာတဝန်း 5G စီမံကိန်းနဲ့ပတ်သက်ပြီးပြဿနာကြုံတွေ့နေရပါတယ်ဒါပေမဲ့လည်း Samsung ကတော့အနာဂတ်မှာ 6G သုံးစွဲလာဖို့ဖွံ့ဖြိုးလာဖို့အသေးစိတ်စီစဉ်နေပါတယ် 5G ရဲ့ပြဿနာကတော့အခြေခံအဆောက်အုံနဲ့ထုတ်ကုန်တွေပဲဖြစ်ပါတယ် 5G ရဲ့အင်တာနက်မြန်နှုန်းကလည်းထင်သလောက်မမြန်သလိုဈေးကွက်ထဲကထုတ်ကုန်ကလည်း 5G ထောက်ပတ်ထားတာမဟုတ်ပါဘူး 6G ကလည်းအလားတူပြဿနာတွေကြုံတွေ့နိုင်ပါတယ် 5G ရဲ့အင်တာနက်မြန်နှုန်းကတော့ 20GB/s ဖြစ်တယ်ဒါပေမဲ့ 6G ကတော့ 1000GB/s အထိရှိပါတယ်အဲ့ဒီမြန်နှုန်းလိုချင်ရင်ပုံမခိုင်မာတဲ့အခြေခံအဆောက်အုံနဲ့ထုတ်ကုန်တွေလိုအပ်ပါတယ်သတင်းအရ 6G ကတော့အလွန်တူညီတဲ့သုံးဖက်မြင်ပုံရိပ်တွေထုတ်လုပ်ပေးနိုင်ပါတယ်အဲ့ဒီနည်းပညာကို HR နည်းပညာလို့ Samsung ကခေါ်ဆိုထားပါတယ်ဆက်လက်ပြီး Equest in Test Award 2020အတွက်ပြိုင်ပွဲဝင်များဖိတ်ခေါ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် International Telecommunication Union ITU Telecom Wolf ကဖိတ်ကြားတော့ The Equest Global Partnership for Gender Equality in the Digital Age မှာတည်မှုကျင်းပတယ် Equest in Test Award 2020ပြိုင်ပွဲကိုမြန်မာနိုင်ငံမှလူငယ်များပါဝင်ရှင်ပြိုင်နိုင်ရန်မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ကစီစဉ်ဆောင်ရွက်လျက်ရှိပါတယ် ICT ကဏ္ဍတွင်အမျိုးသမီးများအပြည့်အဝပါဝင်ဆောင်ရွက်နိုင်တဲ့ Gender Equality ဖြစ်စေရေးအတွက်ရည်ရွယ်ကျင်းပခြင်းဖြစ်တယ်လို့သိရပါတယ်ပြိုင်ပွဲရှင်ပြိုင်ရန်စိတ်ပါဝင်စားတဲ့အဖွဲ့အစည်းများဒါမှမဟုတ်တဦးချင်းအနေနဲ့ဝင်ရောက်ရှင်ပြိုင်နိုင်ပါတယ်။ပြိုင်ပွဲကို category 4မျိုးနဲ့ပြုလုပ်သွားမှာဖြစ်ပြီး assess, scale, leadership, two sub category leadership in SMEs and leadership in tasks result တွေပဲဖြစ်ပါတယ်။ပါဝင်ရှင်ပြိုင်သူတဦးက challenge တစ်ခုသာရွေးချယ်ရှင်ပြိုင်ရမှာပဲဖြစ်ပါတယ်။ပြိုင်ပွဲနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကို www.e2uals.org ကြီးမှလကောက်လေးလာနိုင်ပြီးတော့ပါဝင်ရှင်ပြိုင်လူသူတွေအနေနဲ့ es.survivemonkey.com တို့ August 1ရက်နေ့နောက်ဆုံးထားက online nomination ပေးပို့လျှောက်ထားရမှာပဲဖြစ်ပါတယ်။ကဏ္ဍအသီးသီးအတွက်စုရရှိသူတွေကိုနှစ်ကုန်ပိုင်းမှာရွေးချယ်ကြေညာပေးတော့မှာဖြစ်ပြီးတော့စုပေးပွဲကို virtual ပုံစံနဲ့ကျင်းပသွားမှာပဲဖြစ်ပါတယ်။ပါဝင်ရှင်ပြိုင်လူသူတွေဟာ online link တို့တိုင်းရိုက်ပေးပို့လျှောက်ထားရမှာဖြစ်ပြီးတော့ပြိုင်ပွဲလျှောက်ထားတဲ့အမျိုးအစားအခြေအနေနဲ့အချက်အလက်တွေကိုမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ယုံ email office@mcf.org.mm တို့ August 1ရက်နောက်ဆုံးထားပေးပို့ရမှာပဲဖြစ်ပါတယ်အသေးစိတ်အချက်အလက်တွေကိုဖုန်း3916523399နဲ့3923352333တို့ဆက်သွယ်မေးမြန်းနိုင်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Grammar ကိုစတင်မိတ်ဆက်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။စားတောက်ကုန်ပစ္စည်း၊အိမ်သုံးပစ္စည်း၊ကျန်းမာရေးနဲ့အလှပရေးရာအသုံးဆောင်တဲ့လက်ဆောင်ပစ္စည်းတွေကို Grab App အသုံးပြုကရန်ကုန်မြို့ရှိရာပေါင်းများစွာသောစိုက်များမှာအဆင်ပြေလွယ်ကူစွာဓာတ်ရိုက်ဝယ်ယူနိုင်မဲ့ Grammar ဝန်ဆောင်မှုတွေကိုစတင်အသုံးပြုနိုင်ပြီလို့သိရပါတယ်။အဆိုပါဝန်ဆောင်မှုအသုံးပြုမှာယူမှုတစ်ခုစီတိုင်းကိုတစ်နာရီအတွင်းအိမ်အရောက်ပို့ဆောင်ပေးမှာဖြစ်ပြီးတော့မိမိတို့ရဲ့အမှားအော်ဒါလက်ခံပို့ဆောင်မှုအစဉ်အဆက်ကိုဝယ်ယူတဲ့နေရာမှာလောက်ဝယ်ရတဲ့အထိအချိန်နဲ့တပြေးညီစောင့်ကြည့်နိုင်မှာလည်းဖြစ်ပါတယ်။ Grammar ရဲ့မိဖက်လုပ်ငန်းစတိုးဆိုင်များစီးရင်တွင်ရက်ွက်တွင်မီနီမတ်များဆေးဘက်ဆိုင်ရာပစ္စည်းများထုတ်ပိုးပြီးလူသုံးကုန်ပစ္စည်းများနဲ့ကုန်စင်းရောင်းချသူမိဖက်များပါဝင်တယ်လို့သိရပါတယ်။ Grammar တွင်ရှိ Essential ဆိုင်ဟာ GNG နဲ့ပူးပေါင်းဆောင်ရွက်ထားခြင်းဖြစ်ပြီးတော့အဆိုပါပူးပေါင်းဆောင်ရွက်မှုအရာရန်ကုန်မြို့ရှိမြို့နယ်ပေါင်း12ခုဖြစ်သောကမာယိုတကုံဗဟန်းရန်ကင်းစမ်းကြောင်းလာတာဗဘဲတန်းကြောက်တတာလှိုင်းနဲ့မြေနီကုန်းတောင်ဘက်မြို့နယ်များမှနေထိုင်ကြတဲ့အိမ်အောင်စုတွေကထောင်ချီတဲ့အမှတ်တစိတ်အမျိုးမျိုးနဲ့နေ့စဉ်မရှိမဖြစ်လိုအပ်တဲ့လူသုံးကုန်ပစ္စည်းတွေကို Grammar မှတစ်ဆင့်ဝယ်ယူနိုင်မှာပဲဖြစ်ပါတယ် grammar ကိုသုံးစွဲဖို့အတွက် app အသစ်တစ်ခု download ရယူရန်မလိုအပ်ပါနဲ့ grammar app ပင်မစာမျက်နှာရှိ map icon ကိုရွေးချယ်ရုံဖြင့်ဝန်ဆောင်မှုအသစ်ကိုစတင်အသုံးပြုနိုင်မယ်လို့သိရပါတယ် grammar ဝန်ဆောင်မှုကိုမြန်မာနိုင်ငံအပါအဝင်မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ထိုင်း၊အင်ဒိုနီးရှား၊ဗီယက်နမ်၊ကမ္ဘောဒီးယားစတဲ့နိုင်ငံပေါင်း၈နိုင်ငံမှာသုံးစွဲနိုင်မှာပဲဖြစ်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ